March 8ရက်နေ့မှာကြာရောက်မဲ့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုနိုင်ငံအသီးသီးကအမျိုးသမီးတွေပါဝင်ဆင်နွှဲလေရှိနေပေမဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့စစ်ဘေးဒုက္ခသည်ဘဝနဲ့အမျိုးသမီးတချို့ကအဲ့ဒီနေ့ကိုဖြတ်တန်းကြရမှာပါ။ဒါတူညီမြရရှိဖို့ဆိုတဲ့စောင့်ပုတ်အတိုင်းမြန်မာနိုင်ငံကအမျိုးသမီးတွေဟာဘယ်လိုပုံစံနဲ့အရင်ဆိုင်နေရပါသလဲ။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်စုမွန်ကပြောပြပေးမှာပါရှင်။
နေ့စဉ်နေ့တိုင်းမတ်လ၈ရက်နေ့ရောက်ပြီဆိုရင်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်နေကမ္ဘာတဝှမ်းမှာအခမ်းအနားတွေဆင်နွှဲကျင်းပကြပါတယ်ဒီနှစ်အမျိုးသမီးများနေ့ရဲ့ဆောင်မုတ်ကတော့တာရူညီမြရရှိဖို့တွဲလက်ခိုင်မြဲကြပါစို့ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တတိယအကြိမ်မြောက်ဖြစ်နေကြရောက်တဲ့ဒီကနေ့အမျိုးသမီးများနေ့မှာတော့မြန်မာပြည်ကအမျိုးသမီး3100ကျော်ဟာဆင်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံရတဲ့ဘဝနဲ့ဖြတ်သန်းနေရပါတယ်နေရဆုံခွာပြီးတော့နေဆက်အထိထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခဒေရီတွေမှာအမျိုးသမီးတွေလည်းတော်တော်များများပါဝင်ပါတယ်။အိန္ဒိယမြန်မာနေဆက်ဘက်ကိုထွက်ပြေးတဲ့သူတွေကိုမဏိပူရအစိုးရကလိုက်လံဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။စစ်ဘေးဒုက္ခတွေဘဝရောက်နေရတဲ့အမျိုးသမီးတွေတဲ့အိန္ဒိယဘက်မှာခိုလုံနေထိုင်ရသူတွေရဲ့အခက်အခဲကလည်းပိုပြီးတော့မှများလာတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွေအစည်းအရုံးရဲ့အထွေထွေအတွေ့အမှုဘွိုင်းနူးကအခုလိုပြောပြပါတယ်
အထူးသဖြင့်ကျမတို့ဒီအင်ဒီယာဖက်ကိုထွက်ပြေးသိမ်းချောင်နေတဲ့အမျိုးသမီးတွေကကျန်တဲ့အမျိုးသမီးတွေလည်းအတူတူပဲဟိုခက်ခဲဒုက္ခမျိုးစုံတော့ချုပ်ရတယ်အထူးသဖြင့်ဒီဖက်ပေါ့နော်ဒီဖက်ဒီတအနေနဲ့ဆိုလို့ရှိရင်ဒီအချိန်မှာဒီအမျိုးသမီးတွေကညီကောင်းမှုဖောက်ဝတ်နေရေးအတွက်ကိုရုန်းကန်လှုပ်ရှားနေရတဲ့အပြင်ကိုအင်ဗင်ချန်ဖတ်မှုကလည်းကျမတို့ခံနေရတယ်ဆိုတော့ဒီနှစ်မှာဆောင်ဖို့လည်းဖြစ်တယ်ပါသူညီမြဆိုတဲ့ကိစ္စလည်းဖြစ်လာတယ်ကျမတို့ရဲ့အမျိုးသမီးထုတွေအကုန်လုံးကကျမတို့အတွက်ဒီပါသူညီမြဆိုတဲ့အခွင့်အရေးရပိုင်ခွင့်တော့ကျမတို့ကိုယ်တိုင်ကလှုပ်ဆောင်ရမယ့်အချင်းဖြစ်တယ်လို့လည်းကျမပြောချင်တယ်။နောက်တစ်ခုကကျတော့နန္ဒပိုင်းကန္ဒတိုင်းမှာတို့တွေခွဲနေတဲ့ case နေရာတွေတိုင်းမှာကျမတို့အမျိုးသမီးတွေမပါခိုင်းတဲ့ကိစ္စတွေအများကြီးရှိလာတယ်။အာဏာသိမ်းကာလအတွင်းမှာဆိုတော့ဒီကိစ္စတွေမှာလည်းကျမတို့အမျိုးသမီးတွေကကျမတို့ရဲ့အခွင့်အရေးအတွက်ကျမတို့ရဲ့ရပိုင်ခွင့်တော့ပြောဖို့ကကျမတို့အဲ့ဒီနေရာတွေကိုဝင်လို့ရအောင်ကိုလမ်းဖွင့်ပေးစီချင်းတယ်အဲ့လိုတို့လမ်းဖွင့်ပေးအောင်ကျမတို့အမျိုးသမီးတွေကိုယ်တိုင်ကိုဟာနဲ့ကိုပဲကိုခွင့်ရတဲ့ကိုဟာနဲ့ကိုတိုက်ယူပြောယူရမယ်နှစ်ဖြစ်တယ်လို့အမျိုးသမီးထုတွေကတော့ကျမအဲ့လိုမျိုးလေးပဲပြောချင်တယ်ပေါ့နော
်ကြားမှဒန်းနူညီမြဖို့ဂျိုးပန်းနေရတဲ့မြန်မာနိုင်ငံမှာအာနာသိန်းကာလတွေ့ကြုံရတဲ့ဒုက္ခတွေကိုတော့အမျိုးသမီးတွေလည်းကြံ့ကြံ့ခံရင်ဆိုင်နေရတာပါ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးအခုနှစ်ဖေဖော်ဝါရီလ25ရက်နေ့အထိအမျိုးသမီးပေါင်း3125ဦးဟာဖမ်းဆီးအကျဉ်းချခံထားရပြီးတော့အဲ့ဒီထဲက980ဦးကတော့မတရားပြစ်ဒဏ်တွေချမှတ်ခံထားရတယ်လို့မြန်မာအမျိုးသမီးများတပ်မက BWU ကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကတော်လှန်ရေးကဏ္ဍတွေမှာပါဝင်နေကြတဲ့အမျိုးသမီးတွေအတွက်တအားအမျိုးသမီးအဖွဲ့အစည်းရဲ့ပြောခွင့်ရလွေးချီစကားကအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေအခုလိုပြောပါရယ်
။ဒီအမရှင်တိတ်ပြီးတဲ့နောက်မှာဘက်ပေါင်းဆောင်ကနေလည်းဒီချုပ်ဖောက်မှုတွေနေပေါင်းဆောင်နဲ့တန်ဖက်ခံရတာတွေတော့တွေ့နေရတယ်။ဒါပေမဲ့လည်းဒီလိုမျိုးခံနေရတယ်ဆိုပေမဲ့လည်းကျမတို့အမျိုးသမီးထုတွေနေနေလည်းဒီအပေါ်မှာလက်လျှော့သွားမှာမဟုတ်ဘဲနဲ့ကျမတို့တော်လိုင်းရေကာလမှာတိုက်ပွဲတွေဆက်လက်သွားပါဝင်သွားပေးဖို့လည်းတိုက်တွန်းချင်တယ်လို့ကျမတို့ဖွဲ့စည်းဒီမျိုးသမီးဖွဲ့စည်းအနေနဲ့လည်းဒီအပေါ်မှာလည်းဒီဇိုင်းနဲ့ဆောင်ရွက်သွားဖို့ရှိပါတယ်လို့
အာနာရှင်စနစ်ကြာဆုံးရေးအတွက်နီးမျိုးစုံနဲ့လှုပ်ရှားနေတဲ့အထက်မှာအမျိုးသမီးတွေလည်းပါဝင်ပါတယ်ဒုက္ခတွေဘဝနဲ့ကိုယ်တိုင်ကြုံတွေ့နေရတဲ့အချိန်မှာပဲတစ်ဖက်တစ်လမ်းကနေအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေကြတာပါအခုအပြည်ပြည်ဆိုင်ရာအမျိုးသမီးနေ့မှာလည်း2021ခုနှစ်မတိုင်ခင်နှစ်တွေကလိုစီစီကားကားမကျင်းပနိုင်ပေမဲ့တချို့ကတော့ဆစ်ဆောင်စခန်းတွေမှာအထိမ်းအမှတ်ဟောပြောပွဲတွေကျင်းပပြီးကိုပိုင်ခွင့်ရေးအတွက်ကိုယ်တိုင်ရယူဖို့လှုပ်ရှားမှုတချို့ကိုလည်းပြုလုပ်သွားဖို့ရှိပါတယ်ရှင်